Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေ2015ခုနှစ်ဧပြီလ26ရက်စနေနေ့ညနေပိုင်းတနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်ကျမစုမမရှင်ဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါနီဘောနိုင်ငံခတ်တမန်ဒူးမြို့တော်မှာဒီကနေ့မှလည်းပြင်အား 6.9 ရှိတဲ့နောက်ဆက်တွဲငလျင်တစ်ခုထပ်ပြီးတော့လှုပ်ခတ်ခဲ့ပါတယ်။စနေနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ဒေဆုံးသူအရေအတွက်ဟာလည်း 2,000 ကျော်သွားပြီဖြစ်ပါတယ်။အမေရိကန်သမ္မတရဲ့အီးမေးလ်တချို့ကိုရုရှားဟက်ကာတွေကဝင်ရောက်ဖတ်ရှုခဲ့တယ်လို့အမေရိကန်သတင်းစာကြီးတစ်စောင်ကဖော်ပြလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းအတွက်တင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့အစိုးရတက်တဲ့ကိုကန့်တက်ကြဆေးရည်တင်းမာနေစေအခြေအနေနဲ့ပတ်သက်ပြီးတော့ဦးစားပေးတင်ပြပေးမှာပါ
ကိုကန့်ဒေသကိုအရေးပေါ်အခြေအနေကြညာပြီးတော့ဆေးဥစုရေးပေးထားတဲ့အတွက်ဒီနေ့အချိန်မှာဆက်ကပဲလိုအပ်သလိုစောင့်ရနေတဲ့အနေအထားဖြစ်နေတဲ့
သမနာယုံပြောခွင့်ရပြောပြပေးခဲ့တာပါမကြခင်အပြည့်စုံနားဆင်ရပါမယ်ရှင်နောက်ပိုင်းမှာလည်းပြည်ထောင်စုလွှတ်တော်နာယကသုရဦးရွှေမန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတင်ပြပေးဖို့ရှိသလိုအီဘိုလာပိုးကျရောက်ခဲ့ရတဲ့အနောက်အာဖရိကကစီးပွားရေးအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
နီပေါ်နိုင်ငံခတ်တမန်ဒူးမြို့တော်မှာဒီကနေ့တနင်္ဂနွေနေ့မှာလဲပြင်အား 6.9 မဂနီတူးရှိတဲ့နောက်ဆက်တွဲငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်။မနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ဒေဆုံးသူအရေအတွက်ကတော့ 2,000 ကျော်ရှိသွားပြီဖြစ်ပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အအုံတွေလည်းပျက်စီးဆုံးရှုံးခဲ့ရပါတယ်။ငလျင်ပြည်ထောင်ကနေကူညီကယ်ဆယ်ရေးအတွက်အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကအရေးပေါ်တုံ့ပြန်ကယ်ဆယ်ရေးအဖွဲ့တွေဆေးလွှတ်နေကြပါတယ်။ဒီကနေ့လှုပ်ခတ်ခဲ့တဲ့နောက်ဆက်တွဲငလျင်ဟာခတ်တမန်ဒူးမြို့တော်အရှိဖက်မိုင်40အကွာမြေအောက်အနက်ပေ3000ကျော်မှာဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ပြီးစတူယန်မိုင်30နီးပါးကိုတက်ရောက်မှုရှိတယ်လို့အမေရိကန်ဘူမိဗေဒသုတေသနအဖွဲ့ကပြောပါတယ်။နောက်ဆုံးလှုပ်ခတ်ခဲ့တဲ့ငလျင်နဲ့ရိုက်ခတ်တက်ရောက်မှုတွေကိုတော့ထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။မနေ့စနေနေ့ကခတ်တမန်ဒူးမြို့ရဲ့အနောက်မြောက်ဖက်မိုင်50လောက်မှာလှုပ်ခတ်ခဲ့တဲ့ပြင်အား 9.8 ရှိတဲ့ငလျင်ကြောင့်မြို့တော်ခတ်တမန်ဒူးကတမိုင်းဝင်နေရအတော်များများပျက်စီးခဲ့ရပါတယ်။ငလျင်ကြောင့်မြို့တော်ရဲ့အရှိတ်မှာရှိတဲ့ကမ္ဘာအမြင့်ဆုံးအေဝရတ်တောင်ပေါ်ကနေရေခဲတွေပြိုကျတာကြောင့်အနည်းဆုံးခြေလျင်တောင်တသမာ18ဦးသေဆုံးအများပြားဒဏ်ရာရခဲ့တယ်လို့တောင်ကြီးစခန်းမှာရှိနေတဲ့စခန်းတွေလည်းနှင်းထုရေခဲတို့အောက်မှာနှိမ့်မြုပ်ခဲ့ရပါတယ်။နီပေါ်နိုင်ငံရဲ့မြို့တော်ခတ်တမန်ဒူးမြို့တော်ရဲ့မြောက်ဖက်မိုင်းအနေငယ်အကွာကတိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလည်းငလျင်တဲကြောင့်တည်ဆုံသူတွေနဲ့ပျက်စီးဆုံးရှုံးမှုတွေရှိတယ်လို့သတင်းရှင်းမြစ်တွေထံကနေ VOA ကိုပြောပါရယ်အိန္ဒိယနိုင်ငံမှာလည်းငလျင်ကြောင့်အနည်းဆုံးလူပေါင်း34ယောက်တည်ဆုံခဲ့ရတယ်လို့တခြားဘင်္ဂလားဒေ့ရှ်ဘူတန်နဲ့တရုတ်နီပေါ်နယ်စပ်ဒေသတချို့မှာလည်းငလျင်ရဲ့ရိုက်ခတ်မှုကြောင့်အပျက်အစီးတွေရှိခဲ့ပါတယ်ငလျင်ကြောင့်အသက်ဆုံးရှုံးခဲ့ရသူတွေအတွက်အမေရိကန်ပြည်ထောင်စုကဝန်ထဲကြေကွဲရကြောင်းထုတ်ပေါ်ပြောဆိုခဲ့တယ်လို့ငလျင်တန်ကယ်ဆယ်ရေးအတွက်ရန်ပုံငွေဒေါ်လာ100,000ချက်ချင်းပေးမယ်လို့လည်းကတိပြုထားပါတယ်။အိန္ဒိယနိုင်ငံကလည်းကယ်ဆယ်ရေးလုံတာ40နဲ့အတူအထောက်ပံ့ပစ္စည်း3,000ထုနဲ့နီပေါ်နိုင်ငံကိုဆေးလွှတ်လိုက်ပြီးဖြစ်ပါတယ်။စနေနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ဟာနီပေါ်နိုင်ငံမှာ82နှစ်အတွင်းအင်အားအပြင်းဆုံးငလျင်ဖြစ်ပြီးဒီမတိုင်ခင်1934ခုနှစ်ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်လူပေါင်း100,000ကျော်သေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင်
။ဒီကနေ့တနင်္ဂနွေနေ့မှာအီရန်နိုင်ငံမြို့တော်ရဲ့စီးပွားရေးအခြေချာဒေတာတဝိုက်မှာကားဘုံပောက်ကွဲမှုတွေဇက်တိုက်ဆိုးသလိုဖြစ်ခဲ့လို့လူ9ယောက်ထက်မနည်းအသက်ဆုံးရှုံးခဲ့ပါတယ်။အီရန်မြို့တော်ဘက်ဒက်တောင်ဘက်မိုင်20အကွာမမူဒီယန်မြို့မှာကားဘုံကွဲပြီးလူ4ယောက်အသက်ဆုံးရှုံးပြီးတော့9ယောက်ဒဏ်ရာရခဲ့တယ်လို့ရဲအရာရှိကပြောဆိုပါတယ်။ဘက်ဒက်နောက်တောင်ပိုင်းအမီးဒေတာမှာလည်းနောက်ထပ်ကားဘုံကွဲမှုတစ်ခုကြောင့်လူ3ယောက်သေဆုံးပြီး13ယောက်ဒဏ်ရာရခဲ့ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံနှစ်ခုစလုံးမှာညွန်ပေါင်းတပ်ဖွဲ့တွေကအစ္စလာမ်အစွန်းရောက်အဖွဲ့တွေကိုတိုက်ခိုက်နေပါတယ်။အီရန်မှာညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှု17ကြိမ်လုပ်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုတွေထဲမှာတိုက်လေရင်နဲ့တိုက်ခိုက်မှုဘုံကျဲတိုက်ခိုက်မှုအစ္စလာမ်အကြမ်းဖက်သမားတွေကိုအဝေးတိုင်းလေကြောင်းတိုက်ခိုက်မှုနဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်မဟာတိုက်ခိုက်မှုတွေပါတယ်လို့အီရန်ကာကွယ်ရေးဝန်ကြီးကကြေညာချက်ထုတ်ပြန်အတည်ပြုပြောဆိုပါတယ်။ Syrian နိုင်ငံကိုပနီမြို့နားမှာလည်းညွန်ပေါင်းတပ်ဖွဲ့တွေကတိုက်လေယာဉ်တွေတုံးပြီးလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒီတော်တွင်အစ္စလာမ်အစွန်းရောက်တပ်တွေကလည်းအီရတ်နဲ့ဂျော်ဒန်နယ်ဆက်နားမှာအသေးခံကားဘုံးခွဲမှု၃ကြိမ်လုပ်ခဲ့လို့အီရတ်လုံခြုံရေးတပ်ဖွဲ့ဝင်၄ယောက်သေဆုံးပြီး၁၀ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။နိုင်ငံသားကတခုတည်းသောနေဆက်ဖြတ်လန်းဖြစ်တဲ့ Tribune မှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်
။ Russia hacker တွေကအမေရိကန်အင်ဖြူရောစိုက်ဘာလုံခြုံရေးအသွင်ဆောင်ပြီးအမေရိကန်သမ္မတ Barack Obama ရဲ့လျှို့ဝှက်အဆင့်သတ်မှတ်မထားတဲ့ email တချို့ကိုပြီးခဲ့တဲ့နှစ်ကဖတ်ရှုခဲ့ကြတယ်လို့အမေရိကန်သတင်းစာကြီးတစ်စောင်ကဖော်ပြလိုက်ပါတယ်။ American နိုင်ငံသား၏ဝန်ကြီးဌာနရဲ့လျှို့ဝှက်အဆင့်သတ်မှတ်မထားတဲ့စနစ်ထဲကိုပါဝင်ရောက်နိုင်ခဲ့တဲ့ Internet စိုက်ဘာဖောက်ထွင်းသူ hacker တွေဟာသမရာအိုဘားမားရဲ့ BlackBerry ဖုန်းကနေဓာတ်ရိုက်ထိန်းချုပ်တဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ထားရှိထားတဲ့ဆာဗာတွေကိုတော့ဖောက်ထွင်းနိုင်ခဲ့ဖို့မရဘူးလို့လည်းမနေ့စနေနေ့တုန်းက New York Times သတင်းစာကြီးကရေးသားဖော်ပြလိုက်တာဖြစ်ပါတယ်။ဒါ့အပြင် Russia hacker တွေဟာ American သမရာအိုဘားမားနဲ့ပုံမှန်အဆက်အသွယ်ရှိကြတဲ့ Imperial Dream ကလူတွေရဲ့ email တွေကိုလည်းစုဆောင်းရယူသွားကြတယ်လို့သတင်းကဖော်ပြပါတယ်။သမရဥပမာကစာပို့သူတွေနဲ့စာလက်ခံသူတွေထံကိုဒီအကောင့်နဲ့ကနေတဆင့်အင်တာနက်ထိုးဖောက်ဝင်ရောက်သူ hacker တွေကစာတွေပို့ခဲ့ကြတယ်လို့လည်းသတင်းကရေးသားထားပါတယ်။ပြီးခဲ့တဲ့နှစ်က email တွေလုံခြုံရေးကျူးပေါက်ခဲ့ပါတယ်ဆိုပြီးဒီလအစောပိုင်းမှာ American သမရအင်ဖြူရောကအတည်ပြုပြောပါတယ်။ American ထိတ်တန့်အရာရှိကြီးတွေကတော့အစိုးရလုပ်ငန်းတွေမှာကွန်ပျူတာနှလုံးသုံးညပါတယ်။တစ်လုံးကတော့လုံခြုံရေးအဆင့်တင်းတင်းကြပ်ကြပ်ချထားတဲ့ကွန်ရက်ကိုအသုံးပြုပြီးနောက်တစ်လုံးကတော့လျှို့ဝှက်အဆင့်သတ်မှတ်မထားတဲ့ပြင်ပဆက်သွယ်ရေးအတွက်အသုံးပြုတာဖြစ်ပါတယ်။သမ္မတဥပမာရဲ့အီးမေးလ်ဘယ်နဲ့ဆောင်ခိုးဖတ်ခံခဲ့ရတယ်လဲဆိုတာကိုတော့အာနာပိုင်တို့ကထုတ်ဖော်မပြောသေးပါဘူးရှင်
။စနေနေ့ညကအကျဉ်းပါတဲ့အမေရိကန်သမ္မတရဲ့အင်ဖြူရောသတင်းတောင်များညစာစာပွဲမှာကျွန်တော်သမ္မတတက်တန်းရဲ့စရုပ်ထပိုင်းကာလကိုကြိုးဆိုပါတယ်လို့အမေရိကန်သမ္မတဘရက်ဥပမာကနှုတ်ခွန်းဆက်စကားပြောခဲ့ပါတယ်။နှစ်စဉ်ကျင်းပနေကြအဲ့ဒီညစာစာပွဲဟာအမေရိကန်သမ္မတကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခံရတဲ့ကိစ္စတချို့ကိုသမ္မတကရည်ရည်မောမောတုံ့ပြန်လေးရှိတဲ့အပြင်သူ့ကိုယ်သူတရော်ပြောင်လှောင်ရင်းသတင်းလောကသားတွေနဲ့အတူပျော်ပျော်ရွှင်ရွှင်ပေါ့ပေါ့ပါပါတွေ့ဆုံညစာစားတဲ့ပွဲတစ်ပွဲလေးဖြစ်ပါလေကျွန်တော်သမ္မတတက်တန်း6နှစ်ကာလတည်းမှာတချို့လူတွေကလည်းကျွန်တော်ကတတိတခြားနေရက်တည်းလေလုံးထွားတယ်လို့ပြောကြတယ်အဲ့ဒီလူတွေကတိတ်ထူးတိတ်တုံးတော့ကျွန်တော်လည်းသူတို့နဲ့ဘယ်တွေ့ကြင်မလဲဗျာလို့အမေရိကန်သမ္မတကသူ့ကိုဝေဖန်တဲ့လူတွေကိုပြန်ပြီးတော့နောက်ပြောင်ပြောဆိုသွားပါတယ်။အခုနှစ်ညစာစာပွဲမှာစနေနေ့ညပိုင်းတိုက်ရိုက်တင်ဆက်တဲ့ဟာတာအစီအစဉ်တင်ဆက်သူဆစ်စလီစထရောင်းကလည်းသမ္မတဥပမာကိုနာမည်ကြီးဆိုတော့မြို့သမီးမက်ဒေါနာနဲ့တူတယ်လို့နောက်ပြောင်ခဲ့တဲ့အပြင်သမ္မတကြီးရှင်ကအမေရိကန်နိုင်ငံအတွက်အလုပ်တွေအများကြီးလုပ်ပေးခဲ့ပါတယ်။ဒါပေမဲ့နောက်တစ်နှစ်ခွဲလောက်ကြာရင်တော့အဲ့ဒီအလုပ်တွေကိုရပ်မဖြစ်တော့မယ်ရှင်လို့ဟာတာနော်ပြောဆိုသွားပါတယ်။သမ္မတအင်ဖြူရောသတင်းတောင်များညစာစာဝေးကို1914ခုနှစ်ကစကျင်းပခဲ့တာဖြစ်ပါလေအမေရိကန်နိုင်ငံရဲ့ထိတ်တန်းခေါင်းဆောင်ဖြစ်တဲ့သမ္မတအင်ဖြူရောကိုသတင်းသမားတွေပိုအဝင်ထွက်ရှိလာပြီးတော့အမေရိကန်သမ္မတနဲ့ပတ်သက်ပြီးပွင့်ပွင့်လင်းလင်းရဲရဲတင်းတင်းဝေဖန်မှုတွေကိုအားပေးထောက်ခံဖို့အတွက်ရည်ရွယ်ပြီးအခုလိုညစာစာဝေးကိုကျင်းပတာလည်းဖြစ်ပါလေရှင်
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ရှင်အရှိတောင်အာရှနိုင်ငံတချို့နဲ့တရုတ်နိုင်ငံတို့ကြားတောင်တရုတ်ပင်လယ်ဖြင့်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့နေရာတွေကိုတရုတ်တို့ကလဝကြီးအုပ်လို့တဲ့အပြုအမူတွေနဲ့ပတ်သက်ပြီးနှစ်ဖက်တို့လိုက်ရလာရမယ့်စီမံစည်းကမ်းတွေချုပ်ဆိုနိုင်ရေးအချိန်မြင့်ဆောင်ရွက်ဖို့အတွက်လာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တွေဆွေးနွေးကြမယ်လို့မလေးရှားနိုင်ငံသား၏ဝန်ကြီးကပြောလိုက်ပါတယ်မနေ့ပြန်တနင်္လာနေ့မှာကျင်းပမယ်လို့ခန့်မှန်းရတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲတွေမတိုင်ခင်ဒီကနေ့တနင်္ဂနွေနေ့မှာလဲအာဆီယံနိုင်ငံသား၏ဝန်ကြီးတွေမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။လက်တလုံးကာလအတွင်းတောင်တရုတ်ပင်လယ်ဖြင့်အတွင်းမှာတရုတ်တို့ကကုန်းမြေတွေဖော်ဆောင်နေတဲ့ကိစ္စပေါ်မှာလဲအာဆီယံခေါင်းဆောင်တွေကြားစိုးရိမ်တကြီးရှိနေကြမယ်လို့ယူဆတဲ့အကြောင်းမလေးရှားနိုင်ငံသား၏ဝန်ကြီးအနီဖန်အေမန်ကပြောပါတယ်။ဒါ့ပြင်လဲတရုတ်နဲ့အာဆီယံနိုင်ငံတွေကြားသဘောတူညီချက်တည်းရဲ့သတ်မှတ်နိုင်ဖို့ကတော့အာဆီယံဘက်ကရက်တိအကျသတ်မှတ်မှာမဟုတ်ဘူးလို့လည်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ တရုတ်ထိုင်ဝမ်နောက်အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဖိလစ်ပိုင်ဗီယက်နမ်နဲ့ဘရူနိုင်းတို့ဟာတောင်တရုတ်ပင်လယ်ပြင်တွင်းကနယ်မြေတွေကိုပိုင်ဆိုင်မှုအငင်းပွားနေကြတာဖြစ်ပါတယ်။ပင်လယ်ရေကြောင်းသွားလာမှုမှာအရေးပါပြီးငါးတန်ဇာတတဘာဝတန်ဇာတပေါ်ကျွယ်တယ်လို့ယူဆနေကြတဲ့တောင်တရုတ်ပင်လယ်ပိုင်နဲ့အလုံးကိုတရုတ်တို့ကသူ့ပိုင်နဲ့လို့ပြောဆိုနေတာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားမှုတွေပေါ်မှာတော့အာဆီယံနည်းနဲ့အဓိကကုံသွဲဖက်တရုတ်ကိုစိတ်ဆိုးဒေါသမထွက်ရဲ့အတွက်လဲသတိကြီးကြီးထားပြီးထိန်းထိန်သိမ်းသိမ်းဆောင်ရွက်နေကြတာဖြစ်ပါတယ်ရှင
်။နှစ်စဉ်ကျင်းပနေကြအာဆီယံထိပ်သီးအစည်းအဝေးကိုမလေးရှားနိုင်ငံမှာကျင်းပနေပြီးတော့အခုနှစ်ညီလာခံမှာအဖွဲ့ဝင်နိုင်ငံတွေကြားငင်းပွားမှုတွေတိုးလာစေတဲ့တောင်တရုတ်ပင်လယ်တွေကတရုတ်နိုင်ငံကအကျွမ်းအသစ်တွေတိစောက်နေမှုနဲ့ပတ်သက်တဲ့ဒီဆွေးနွေးပွဲတွေကမပြီးပြတ်နိုင်တဲ့ပြဿနာဖြစ်နေဆက်ပြီးတော့ရှိနေပါတယ်။လက်ရှိထိပ်သီးညီလာခံကိုအင်ရှင်ဖြစ်နေလက်ခံကျင်းပနေပြီးအာဆီယံအဖွဲ့ရဲ့အခုနှစ်အလဲကြာဥက္ကဋ္ဌမလေးရှားနိုင်ငံအတွက်တောင်တရုတ်ပင်လယ်ပြဿနာကအလေးပေးဆွေးနွေးရမယ့်ပြဿနာလေးဖြစ်နေပါတယ်။တစ်ဖက်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်မလေးရှားဘရူနိုင်းနိုင်ငံတွေကတောင်တရုတ်ပင်လယ်ရဲ့မဟာဗျူဟာကျတဲ့ပင်လယ်ပြင်ဒေသတချို့ကိုသူတို့ပိုင်ပါတယ်လို့ပြောဆိုထားပြီးတော့တခြားတစ်ဖက်မှာတော့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးသူတို့ပိုင်ပါတယ်လို့တရုတ်ကကြေညာထားတာဖြစ်ပါတယ်။ဒါလည်းမကတရုတ်နိုင်ငံဘက်ကသူတို့ရဲ့အဲ့ဒီပြောဆိုချက်အတိုင်းဒေါသတကြီးရှေ့ဆက်ဆောင်ရွက်မှုတွေလုပ်နေတာလည်းဖြစ်ပါတယ်။သူပိုင်ငါပိုင်အငင်းပွားနေတဲ့တန်တာကျွန်းဆွေတွေဟာလင်းရင်ကြီးလမ်းကြောင်းတွေနဲ့တခြားဆောက်အုံတွေစောက်နိုင်လောက်အောင်မြေဧရိယာကျေပြန့်ပြီးတော့မကြသေးခင်ကဂျိုရုဓာတ်ပုံထောက်ထားတဲ့အရာဒီကျွန်းတွေပေါ်မှာအကြီးစားဆောက်အုံတွေထွက်ပေါ်လာတဲ့အချက်ကသတိထားရမယ့်အခြေအနေကိုဖြစ်လာစေပါတယ်။
အင်ဒိုနီးရှားနိုင်ငံမှာမူးယစ်ဆေးဝါးမှုနဲ့တည်တံပေးခံထားတဲ့နိုင်ငံသားသား9ဦးထက်မနည်းကိုတည်တံစီရင်မယ်လို့မနေ့တုန်းကအင်ဒိုနီးရှားကတရားဝင်အသိပေးလိုက်ပါတယ်။ဒီလိုတွေကိုတည်တံကနေကင်းလွတ်ခွင့်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပန်ကြားပါတယ်။တည်တံစီရင်တော့မယ်ဆိုတာကိုအင်ဒိုနီးရှားနိုင်ငံဥပဒေအရ82နှစ်နာရီကြိုတင်အသိပေးရမယ်ဆိုတဲ့အတိုင်းသူတို့ကိုအသိပေးခဲ့တာလို့စီရင်ခံရမယ့်အထင်မှာပါတဲ့နိုင်ငံသားသား2ဦးရဲ့ရှေ့နေကပြောပါတယ်။မူရစေဝါမှောက်ခုမှုနဲ့တည်တံချမှတ်ခံထားရသူ10ဦးထဲမှာနိုင်ငံသားသား9ဦးနဲ့အင်ဒိုနီးရှားနိုင်ငံသား2ဦးတို့ပါဝင်ပါတယ်ရှင်
။အာဖရိကတိုင်တိုဂိုနိုင်ငံမှာစနေနေ့ကကျင်းပတဲ့ရွေးကောက်ပွဲအတွက်ဆန္ဒမဲရေးတွက်မှုတွေဆက်ပြီးတော့လုပ်နေကြပါတယ်။ဒီရွေးကောက်ပွဲအပြီးလက်ရှိသမ္မတဖော်ရဲနာဆင်ဘဲယာရုမှာဆက်မြဲနေမဲ့ပုံရှိတယ်လို့ခန့်မှန်းမှုတွေရှိပါတယ်။သမ္မတနာဆင်ဘဲဟာတတိယမြောက်5နှစ်သက်တမ်းအတွက်ရွေးကောက်ပွဲဝင်တာဖြစ်ပြီးတော့သူတို့မိသားစုအတွက်တော့နိုင်ငံရေးအာဏာထိန်းချုပ်ထားတဲ့သက်တမ်းကအနှစ်90လောက်ရှိနေပြီလည်းဖြစ်ပါတယ်။ပြင်သစ်ကိုလိုနီလက်ထက်38နှစ်တာကာလာလုံးနိုင်ငံကိုအုပ်ချုပ်ခဲ့တဲ့သူဖခင်နာဆင်ဘဲအိုင်ဒီမှာကွယ်လွန်ပြီးတဲ့အခါ2005ခုနှစ်ကစပြီးတော့ဖရဲနာဆင်ဘဲကသမ္မတနေရာဆက်ခံခဲ့တာဖြစ်ပါတယ်။သူနဲ့ပြန်ရွေးကောက်ပွဲဝင်တဲ့တိုက်ခန်ခေါင်းဆောင်ယင်းဖရဲဖဘဲကိုတော့ဒုတိယမြောက်မဲရေးအတွက်တဲ့အခါဒုတိယနေရာကလိုက်မယ်လို့ခန့်မှန်းကြပါတယ်။မဲပေးဖို့မှတ်ပုံတင်သူဦးရေကနိုင်ငံလူဦးရေရဲ့ထက်ဝက်သားသား3.5သန်းရှိပြီးတော့မဲပေးသူ40ရာခိုင်နှုန်းလောက်ရှိတယ်လို့အကြေကတ်တွေကခန့်မှန်းပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆန္ဒပြသူတွေကိုကြမ်းဖက်မှုတွေရှိတယ်လို့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ကြပါတယ
်။တနင်္ဂနွေညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းတစ်ချိန်နဲ့နားဆင်နိုင်ပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းတွေကိုဦးစားပေးတင်ဆက်ပေးပါမယ်။အရင်ဆုံးနားဆင်ရမှာကတော့ကိုကန့်ဒေတာကစီရေးအခြေအနေဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့ကိုကန့်ဒေတာတွေမှာဒီကနေ့တနင်္ဂနွေနေ့မှာတော့မြန်မာတပ်မတော်နဲ့ကိုကန့်တပ်တို့ကြားတိုက်ပွဲတွေဟာခိတ္တငြိမ်သက်သွားတယ်လို့ဆိုပေမဲ့မြန်မာတပ်ဘက်ကစစ်တပ်အင်အားတွေအလုံးရင်ထပ်မံတိုးချဲ့ချထားလာတဲ့အတွက်စီရေးကတော့ဆက်ပြီးတော့ပြင်းထန်မဲ့အနေအထားလို့ကိုကန့်တပ်ဘက်ကပြောပါတယ်။ကိုကန့်ဒေတာတွေမှာစစ်မီးငိမ့်နိုင်ရေးကတော့ကိုကန့်တပ်ဘက်ကအလုံးစုံလက်နက်ချမှပဲဖြစ်နိုင်မယ်လို့လည်းသမ္မတရုံးကတုံ့ပြန်ပါတယ်။ကိုကန့်ဒေတာရဲ့စစ်ရေးအခြေအနေနောက်ဆုံးရတွေကိုဆက်ပြီးပြောပြပေးပါမယ်ရှင်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာတွင်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကစတင်ခဲ့တဲ့နှစ်လကျော်ကာလမှာမြမစစ်တပ်နဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲတွေဟာအတော်လေးကိုပြင်းထန်ခဲ့တာဖြစ်ပါတယ်။တိုက်ပွဲတွေပြင်းထန်နေစဉ်ကိုကန့်ဒေတာတွင်ကစစ်ရေးနောက်ဆုံးအခြေအနေကိုကိုကန့်လက်နက်ကိုင်တပ်ဖွဲ့ MNDAA ပြောခွင့်ရဦးထွတ်မြလင်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီနေ့တော့ငြိမ်းနေပါတယ်ခင်ဗျ။ရှားတာကတော့တမျိုးလုံးမှာစစ်သားရင်နဲ့အဲ့မှာပေါ်လုံးချင်းအားလုံးစောင့်ထားတယ်ပြောတာပဲ။ပြောရမဆိုရင်လက်လက်ကြီးတွေလည်းတို့တော့တောင်းမှများလာပါတယ်။လူရင်အားလည်းစစ်သားရင်အားလည်းပူပြီးတော့တိုးပြီးတော့တောင်းလာတာသိရပါတယ်။တော်တော်လေးပြင်းထန်ပါတယ်ခင်ဗျ။တုံးချမ်းဒေတာမှာဥမာခုတ်ဆံပတ်ဝန်းကျင်ဆိုတော့လည်းပြင်းနေပါတယ်။အခုဆိုတဲ့ဒီနန်ထင်းကျွန်တော်ကနန်ထင်းမန်ဆန်လို့ခေါ်တယ်။ဒီဒေတာမှာလည်းတို့ကပြစ်ပါတယ်။အဲ့ဒီနန်ထင်းမန်ဆန်ဆိုတာရှိတယ်အဲ့နေရာမှာပဲပြင်းထန်ပါတယ်။ကျွန်တ चलो चाना रो सागा से कुंगो तो रो तब पूरा है चाहिए चलो कमर ना रो तो दाउन आ रहा हूँ पर वो चलो सीम है तो वो ना चलो जरो दाउन था मैं वो जैसी चलो फिर जरो नगुगे आ चलो इन आ नेवाई आ तो ने साइन हो गया आ चलो रो हदीरे बोमा चलो निया चलो इजी निरी ना बा
သူတို့သူစလာပြီးတော့မထူးဆိုရင်တော့တိုက်ပွဲမဖြစ်ပါဘူးစစ်ပြေးဒုက္ခတွေတွေတောင်းချီရှိလာနေပြီမဲ့နှစ်ဖက်စည်တင်းမာနေစေဖြစ်တယ်လို့အစိုးရတပ်တွေဘက်ကစစ်အင်အားတိုးချဲ့ချလာနေတာကြောင့်ကိုကန့်ဒေတာတွေမှာစစ်မီငိမ့်နိုင်ရေးကိုကန့်တပ်ဖက်ကသဘောထားကိုဥထုံးမြင်လင်းကအခုလိုပြောပါတယ်ကျွန်တော်ဒီဥစ္စာတွေပြောရအောင်ကျွန်တော်ဒီကစိတ်မကောင်းပါဘူးခင်ဗျဆိုတော့ဒီရဲမော်တွေကလည်းအ
ျွန်တော်တိုင်းနာချင်းချင်းကျွန်တော်အဲ့လိုလေကျွန်တော်မမင်းချင်ပါဘူးခင်ဗျကျွန်တော်ဖက်လည်းကြာရှိတာပဲအားကြောင့်မို့ကျွန်တော်ကုကံကိုဒီလိုတဲတဲမဲမဲဖြစ်နေတယ်ဆိုတာကိုကျွန်တော်နားမလည်နိုင်ဘူးဖြစ်နေပါတယ်ခင်ဗျတခဏကြီးထားကျွန်တော်အိတ်ခွင်ပိစာပေးထားတာပဲရှိပါတယ်နောက်ပိုင်းကျွန်တော်လည်းဘယ်လိုပြောမလဲဒီပြင်းနီးလန်းလည်းမရှိတော့ဘူးညဦးရဲထုတ်ဆိုတဲ့ပုံကတော့ဒီအွန်လိုင်းမှာတော့ကျွန်တော်လူအဖွဲ့နဲ့အဖွဲ့စည်းမျိုးနဲ့တော့ဆွေးနွေးကြာမလို့ဘူးဆွေးနွေးကြာမရှိဘူးဆိုတာတော့ပြောဦးပါတယ်ကျွန်တော်ငကိုကလေးကဒီဒီတိုင်းနာပဋိပက္ခပဲဖြစ်ဖြစ်နိုင်ငံရေးအမေမူသူဟာပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်ကြတော့ဒီငင်းချမ်းတဲ့နိုင်ငံရေးဆွေးနွေးတဲ့ပုံစံနဲ့ပဲကျွန်တော်သွားလို့ပါတယ်တို့တော့တို့ကအတိအမှန်မပြုတ်ခဲ့ပါဘူ
းကိုကစင်မီငိမ့်နိုင်ရေးမြမဆိုးရဘက်ကငိမ့်ညာရေးသဘောထားကိုမေးတဲ့အခါမှာတော့တမရအိမ်တော်သတင်းပြန်ကြားရေးတာဝန်ခံလည်းဖြစ်တမရရုံညွှန်ကြားရေးမှူးဦးစော်ထေကအခုလိုတုံ့ပြန်ပါတယ
်အခုကအိမ်ဟန်းလေးထွက်သွားတယ်အကြောင်းမျိုးကြောင့်ထွက်သွားတယ်ပြန်လာတဲ့အချိန်မှာအတားအဆီးပြန်လာတာမဟုတ်ဘူးကျွန်တော်တို့2000နဲ့အဲစတင်နောက်ပိုင်းပေါ့နော်။ဟောတာဝန်ယူတဲ့အချိန်ကစပြီးတော့ဒါကအကျိုးဆောင်နေမိနိုင်မှုနဲ့ဖုန်ကြားရှင်နဲ့ဖုန်ကြားဖူးနှစ်ယောက်ကိုကျွန်တော်တို့ကအလွန်ထိန်းချမ်းသာတဲ့သဘောမျိုးပြေးထားပြီးသားဖြစ်တယ်။သူအနေနဲ့ဒီနိုင်ငံမှာပြန်ပြီးတော့နိုင်ငံရေးလုပ်ငန်းစဉ်တွေပါဝင်နေဆိုရင်ဒီလိုမျိုးပဲအသာတကြီးနဲ့ဝင်လာလို့ရတယ်။ဟိုဟာကဖွဲ့စည်းပုံစံအမှုတွေကတင်ရောက်ထားတဲ့ဦးစည်းဖွဲ့ကိုပိုင်အုပ်ချုပ်ရာဦးစည်းဖွဲ့ကိုသူကဖြုတ်ချဖို့အဲ့လိုမျိုးလုပ်တဲ့ဟာကသူ့ရဲ့အမူလဒီကြက်ကအဲ့လိုဖြစ်နေတယ်လို့ဆို။အဲ့ဒီပြင်အဲ့ဒီကျွန်တော်တို့ဟိုအဆက်ဆက်ပြောတယ်ဟိုသမဏလည်းပြောတယ်တက်ဆုပ်လည်းပြောတယ်အချုပ်ကြအာနာကိုကျူးကျော်ဟိုတိုက်ခိုက်တဲ့အလုပ်ရဆိုတာကကျွန်တော်တို့အတောင်းမပြောနေတာမဟုတ်ဘူး။ခုနပြောတဲ့အတောင်းရင်းကံတွေကသူ့အနေနဲ့စိတ်ရင်းစိတ်နာမှန်နဲ့ပြန်ပြီးတော့ဒီဒေသနဲ့ပြန်လည်ပေါင်းစည်းဖို့လာမယ်ဆိုရင်လုပ်လို့ရတဲ့မိလန်တွေအများကြီးတွေကမှဒီလိုမျိုးမိလန်ကိုရွေးချယ်ပြီးလှုပ်လာတာကဒါသမဏတက်ပြည်ရဲ့ချက်ချင်းလှုပ်တာဖြစ်တယ်။အဲ့ဒီပေါ်မှာလည်းကျွန်တော်တို့စပ်ပဲမှာလေစမ်းလို့တာများစွာပေါ့နော်အဲ့ဒါသိလဲရတယ်ဖြိကြတန်းရမြရတယ်ဒီအနေသားမှာ dialogue ဆိုတဲ့စကားကိုကျွန်တော်တို့ကလုံးဝလက်မခံဘူးအဲ့တော့တခုတည်းရှိတယ်သူတို့လာခြင်းအကျိုးမဲ့လက်နဲ့ချအဲ့ရတော့မှကျွန်တော်တို့ကအကျိုးမဲ့လက်နဲ့ချပြီးတော့ဒီလိုမျိုးပြောမယ်ဆိုရင်တော့ကျွန်တော်တို့ကအဲ့ဒါကိုစဉ်းစားပေးမယ်ပေါ့နော်အဲ့ဒီအနေသားတော့ရှိတယ်ဟုတ်
ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာစစ်အုပ်ချုပ်ရေးကြီးညာထားပြီးဖြစ်လို့ဒီဒေသရဲ့အရေးကိစ္စကိုစစ်တပ်ကပဲတာဝန်ယူဖြစ်ရှင်းပေးမှာဖြစ်ကြောင်းကိုလည်းတမရယုံပြောခွင့်ရကဆိုပါတယ
်ကိုကံဒေသကိုအရေးပေါ်အခြေအနေကြီးညာပြီးတော့စစ်အုပ်ချုပ်ရေးပေးထားတဲ့အတွက်ဒီနေ့အချိန်မှာတက်ကပဲလိုအပ်သလိုစောင့်ရနေတဲ့အနေအထားဖြစ်နေတယ်အဲ့ဒီပေါ်မှာသူတို့ကဟောင်းမှုအခြေအနေကျန်လေပြပြတဲ့အခါမှာပဲကျွန်တော်တို့ကဒီနေ့တော့တော့လောလောဆယ်ကတမတော်တာဝန်ယူကြတဲ့အနေအထားဖြစ်ပါတယ
်။ကိုကန့်ဒေသရင်းတိုက်ပွဲတွေဖြစ်နေချိန်မှာပဲကချင်လက်နက်ကိုင်တပ်ဖွဲ့၊ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့တအောင်းလက်နက်ကိုင်အဖွဲ့တို့နဲ့လည်းမြန်မာစစ်တပ်ကြားစစ်ရေးကတင်းမာနေစေဖြစ်ပါတယ်။တနိုင်ငံလုံးအဖြစ်ရဲ့ရေးစာချုပ်မူကြမ်းကိုတမရရှီမောင်မှမတ်လ31ရက်နေ့ကလက်မှတ်ရေးထိုးခဲ့ပြီးတော့အပီးသက်စာချုပ်မချုပ်ခင်လာမယ့်မေလ1ရက်နေ့မှာတော့ဝါပြည်သွေးစည်းညီညွတ်ရေးဌာနချုပ်ပန်းစံမှာတိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံကြဖို့လည်းရှိနေပါတယ်ရှင်။ပြည်ဝအမေရိကန်အသံရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုလိုမျိုးကိုကန့်တိုက်ပွဲတွေပြင်းထန်နေချိန်မှာပဲပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးပြောပြပေးချင်ပါတယ်ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာတရုတ်ကွန်မြူနတီပါတီရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံကိုတရားဝင်ချစ်ကြည်ရေးခရီးသွားရောက်နေပါတယ်တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာတိုက်ပွဲတွေကပြင်းထန်ပြီးတော့မတိမငြိမ်ဖြစ်နေချိန်မှာပဲမြမခေါင်းဆောင်တဦးရဲ့တရုတ်နိုင်ငံ9ရက်ကြာခီးစဉ်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကုမင်းမျိုးကမြမအရေးသုံးသက်သူဒေါ်လှကျော်စောကို VOA မြန်မာပိုင်းကမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုစပြောပြပါဗျာ
ဒါတော့သူတို့ဟိုထဲသွင်းစနစ်မဲ့အကြောင်းအရာတစ်ခုဖြစ်မယ်ထင်တယ်။တနည်းကဟိုဘာလဲဟိုအင်ဒိုနီးရှားပန်တောင်းမှာအဲတိယသမရရှိခြင်းပင်နဲ့ဗမာပြည်သမရဥသိမ့်သိမ့်နဲ့တွေ့တဲ့အခါမှာလဲသမရအဲတိယသမရရှိခြင်းပင်ကဥသိမ့်သိမ့်ကိုပြောတယ်ထင်ပါ။အဲဒီကိုကန်ကိစ္စရဲ့လို့တော့အတိအကျမပြောပင်နဲ့ဒီအရှိမြောက်ဖက်မှာဖြစ်နေတဲ့အဲပရိပခတ်များကိုနိုင်ငံရေးရဖြည့်ရှင်းဖို့အများဆုံးဖြည့်ရှင်းဖို့ကြိုးစားတင်တယ်လို့ပြောသွားတာပါတယ်။အဲ့တော့ဒီကိစ္စကတော့ပြောမှာပါ။
တရုတ်မြန်မာနယ်စပ်မှာပေါ့နော်အခြေအနေတွေတင်းမာနေတဲ့အချိန်မှာဒီသူရဥရှိမန်းတို့ရဲ့ခီးစဉ်ဖြစ်လာတဲ့အနေထားမှာပေါ့နော်တရုတ်ပြည်ခီးစဉ်ပေါ့နော်အဲ့ဒီဟာနဲ့ဒီခီးစဉ်ကဘယ်လောက်ထိထူးခြားမှုတွေရှိနေတယ်လဲဆိုတဲ့အပေါ်မှာရောဟိုဒေါက်တာလတ်ကျော်စောဘယ်လိုသုံးသပ်ပါလဲရှင
်ခုဥသိမ့်စိန်အစိုးရအနေနဲ့သူကဒီဒီမိုကရေစီပြောင်းလဲရေးဆိုတာကယူရင်းနဲ့ပြပါတယ်ဒါအပေါ်ယာမဲ့လုပ်နေတာပဲဖြစ်တယ်အဲ့တော့ကျို့ပြိုတို့လာပြီးလေ့လာတယ်ဆိုတာဟိုဘုကျုံမျိုးဝင်ဖြစ်တယ်အများကလာလေ့လာတာပဲဘာမှထူးခြားမလာပါဘူးသူတို့ရဲ့အခြေခံစိတ်နေစိတ်ထားမပြောင်းလဲသေးတော့ဘာမှသိထူးခြားစရာအကြောင်းမရှိဘူး။ဟန်ပြအဖြစ်နဲ့ပဲလာနေမှာပဲ။ဟန်ပြအဖြစ်နဲ့ပဲသူတို့လာဆက်ဆံနေမှာပဲ။အဲ့တော့တရုတ်ပြည်ကလည်းသူကဒီနိုင်ငံနဲ့ဆက်ဆံတာမဟုတ်ဘူးလေ။နိုင်ငံပေါင်းစုံနဲ့ဆက်ဆံနေတော့သူ့ဘက်ကတော့ဆက်ဆံနေမှာပဲ။အဲ့တော့ကျမတို့ဘက်ကတော့အဲ့ဗမာပြည်ဘက်ကတော့ဘာမှသိထူးခြားကြရလာရစရာအကြောင်းမရှိဘူးလို့ထင်ပါတယ်။
အဲ့တော့ဒီအခုလက်ရှိတရုတ်မြန်မာနယ်စပ်အရေးနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံအစိုးရသဘောထားပေါ့နော်ဒီအထူးသဖြင့်ဒီတရုတ်အစိုးရရဲ့သဘောထားကတင်းမာနေတယ်လို့ပြောလို့ရမှာရှင
်တရုတ်ကသူကပြောပြီးသားပဲနယ်နိမိတ်ကြံစည်အားလုံးကိုညှင်းညမ်းစွာပဲဖြည့်ရှင်းနေတယ်လို့ပြောပြီးသားတင်းမာရတယ်ဗမာပြည်ကပထမအကြီးကြီးမြင်နေတာလေသူတို့ဘုံကြောင့်မဟုတ်ပါဘူးလို့အတိမြင်နေလို့ဒါတရုတ်ကနည်းနည်းဟိုဘယ်လိုကွန်မြူနတီနဲ့မှမဆက်ဆံရတာအခုဗမာပြည်ကတောင်းပန်လိုက်တယ်ဆိုတော့သူတို့လည်းအဲ့ဒီကောင်ကြီးလေသွားတာပဲလေပြည်သူလူထုကမချေမနှက်ဖြစ်နေတာတောင်အစိုးရကဝင်ပြီးဆောင်းဆောင်းဖြတ်ဖြတ်ပြောနေတာတွေတွေ့နေရတာပဲအဲ့တော့သူတို့ပြည်ပြင်းမှာသူတို့ပြည်ရင်းပြိပခါတော့ရှိတာပေါ့ငယ်နမိတ်မှာနေကြားမှာရှိတဲ့အဲဒီဒီတန်ခါတဲ့လူတွေကတော့သူတို့အစိုးရလုပ်ပုံကိုင်းမုံအဲဒီလိုကောင်ကြီးမပေးစားလို့မတိကြလို့မတင်းမာလို့ဒီလောက်ဖြစ်ရတယ်လို့တောင်မှသူတို့အစိုးရကိုပြန်ပြီးတော့မကြေမနှက်ဖြစ်နေတာရှိပါတယ
်အခုသူရဥရှိမန်းကတရုတ်နိုင်ငံခီးစဉ်ပြီးပြီးချင်းမှာသွားအမေရိကန်နိုင်ငံကိုသွားမယ်ဆိုတော့ဒီတရုတ်အစိုးရရဲ့ဟိုသဘောထားပေါ့နော်အမေရိကန်နဲ့ဆက်ဆံရေးမြန်မာနဲ့ဟိုပို့ပြီးနီးစပ်လာတဲ့ပုံမှာတရုတ်ကပို့ပြီးတော့ဟိုစိုးရိမ်နေတဲ့အနေအထားတွေများဖြစ်လာနိုင်မှာရှင
်အဲကျမတော့မထင်ဘူးဘာဖြစ်လို့လဲဆိုတော့တရုတ်ကိုယ်တိုင်ကသူကအမေရိကန်နဲ့ဆက်ဆံရေးကောင်းအောင်အမဟိုးတုံးကလေးကနော်နာအဖတ်ချစ်တို့ဘာတို့တွေကအနောက်နိုင်ငံကအဲတန်ခတ်နေစဉ်ကလေးကတရုတ်ကအမေရိကန်နဲ့ဗမာသူကဆက်ဆံရေးကောင်းမှုအတွက်အများကြီးကြိုးစားပေးခဲ့တာဖြစ်တယ်။သူကိုယ်တိုင်လည်းအမေရိကန်နဲ့ဆက်ဆံရေးကောင်းအောင်ကြိုးစားနေတာဖြစ်တယ်။အဲ့ဒါကြောင့်မလို့ကျမတော့မဖြစ်ဘူး
။မရင်ချင်းနိုင်ငံဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ပြည်ထောင်စုလွှတ်တော်နာယကသူရဥရွှေမန်ဦးဆောင်ပြီးတော့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအဖွဲ့ဝင်လွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ဟာလွှတ်တော်ဆိုင်ရာလုပ်ငန်းတွေနဲ့လာမယ့်ရွေးကောက်ပွဲဆိုင်ရာကိစ္စတွေကိုဆွေးနွေးနိုင်ပွဲရှိတယ်လို့ပြည်သူလွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဦးလာမြင့်ဦးက VOA မြန်မာပိုင်းကိုပြောပါတယ်လက်ရှိပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းဟာပြီးခဲ့တဲ့2012နဲ့2014ခုနှစ်တွေတုန်းကလည်းတရုတ်ကွန်မြူနတီပါတီရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံကိုတရားဝင်ခီးစဉ်တွေတွားရောက်ခဲ့တယ်လို့တရုတ်ကွန်မြူနတီပါတီနဲ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့အကြားဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့ကိုလည်းသဘောတူထားတာဖြစ်ပါတယ်။သူရဥရွှေမန်းအနေနဲ့ဒီလ29ရက်နေ့မှာတရုတ်နိုင်ငံကနေပြန်လည်ထွက်ခွာပြီးတော့အမေရိကန်ပြည်ထောင်စုကိုတွားရောက်ဖို့ရှိပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အီဘိုလာရောဂါပိုးကျရောက်ခဲ့တဲ့အနောက်အာဖရိကနိုင်ငံတွေစီကစီးပွားရေးအခြေအနေကိုတင်ပြပေးခြင်းပါတယ်ရှင်အီဘိုလာရောဂါဆိုးကျရောက်ခဲ့တဲ့အနောက်အာဖရိကနိုင်ငံတွေမှာစီးပွားရေးပြန်လည်ဥမော်လာစေဖို့ကြိုးပမ်းနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်အတွင်းဝါရှင်တန် DC မြို့ကိုရောက်လာကြတဲ့အနောက်အာဖရိကနိုင်ငံခေါင်းဆောင်တွေက VOA နဲ့တီးတန့်တွေ့ဆုံမေးမြန်းစဉ်အတွင်းပြောဆိုလိုက်တာပါ Paul Sisco ရဲ့သတင်းပေးပို့ချက်ကိုတော့ကိုညံဝေးအောင်ကပြောပြပေးပါအောင်ရှင
် Ebola ရောဂါဖြစ်ပွားမှုဟာအစိုးဆုံးအခြေအနေကနေလွန်မြောက်လာခဲ့ပြီဖြစ်တယ်လို့ Guinea Liberia နဲ့ Sierra Leone သမ္မတတွေနဲ့အမေရိကန်သမ္မတအင်မီရောမှာတွေ့ဆုံပြီးသမ္မတအိုဘားမားကပြောဆိုလိုက်တာပါ
In Sierra Leone and Guinea combined there are fewer than 40 new cases last week and that's around the lowest number in a year
Liberia မှာအခုဆိုလို့ရှိရင်နောက်ထပ် Ebola ရောဂါရသူမရှိတော့ပါဘူး။ Sierra Leone နဲ့ Guinea နိုင်ငံတွေမှာပြီးခဲ့တဲ့သတင်းပတ်ထဲမှာ Ebola ရောဂါထပ်ဖြစ်သူ40နီးပါးရှိပေမဲ့ဒီနှစ်ထဲမှာတော့အနည်းဆုံးလို့ပြောရမှာပါ။ Ebola ရောဂါနောက်ထပ်လုံးဝမဆွဲကပ်ဖို့ကိုကျွန်တော်တို့အာရုံစိုက်နေကြတာပါ။အားရကျဉ်းနေစရာတော့မရှိသေးပါဘူး။ဒီရောဂါပိုးကလည်းခမိုင်းရခက်တဲ့ရောဂါဖြစ်ပါလေ။ဒါကြောင့်မို့ကျွန်တော်တို့အားလုံးနူးနူးကြကြရှိရပါမယ်။ Ebola ရောဂါဆူကြားခဲ့တဲ့နိုင်ငံတွေမှာဒါမျိုးထပ်မဖြစ်အောင်နိုင်ငံတကာအသိုင်းအဝိုင်းကအပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုပါတယ်။
စီလာရီယွန်းကကျန်းမာရေးအခြေအနေတွေတိုးတက်အောင်လုပ်ခဲ့ရတာကြောင့်ဒီအပေါ်မှာဘယ်လိုသင်ခန်းစာမျိုးရခဲ့သလဲဆိုတဲ့အကြောင်းကိုတော့ VOA ကထုတ်လွှင့်တဲ့ Straight Talk Africa အစီအစဉ်နဲ့တီးတဲ့မေးမြန်းခန်းမှာစီလာရီယွန်းသမရအာနက်စ်ဘာယီခိုရိုမာကပြောသွားပါတယ
် Good number stopped seeking medical attention from the hospitals and clinics but I think one of
Luna အတော်များများဆေးရုံစည်းကမ်းဒီမှာဆေးလိုက်ရှာနေရတဲ့ဒုက္ခကကင်းလွတ်သွားတာကိုကြည့်ရင်သူတို့ရဲ့လိုအပ်ချက်ကိုယောဂထိန်းချုပ်ရေးစင်တာကတဆင့်အမြန်ဆုံးဖြည့်ဆည်းပေးရမယ်ဆိုတဲ့သင်ခန်းစာတစ်ခုရပါတယ်ယောဂထိန်းချုပ်ရေးစင်တာတွေထူထောင်ထားတာဟာအင်မနန်ထိရောက်ပါတယ်နောက်မှာ Ebola ထပ်ဖြစ်ခဲ့ရင်တော့အဲ့ဒီကတဆင့်ကျွန်တော်တို့ထိန်းချုပ်နိုင်တယ်လို့တိုင်းပြည်ကျန်းမာရေးစနစ်တစ်ခုလုံးအတွက်လည်းအထောက်အကူဖြစ်စေပါတယ်လို့သူကပြောသွားတာပါ Ebola ရောဂါကာကွယ်ရေးဦးစားပေးလှုပ်ဆောင်မှုတွေကြောင့်ကင်းဒီလိုက်ဘေးရီးယားနဲ့ဆီလာရီယွန်နိုင်ငံတွေရဲ့စီးပွားရေးဟာတစားစားနဲ့ပြန်လည်ဥမော်လာနေပါတယ်။အယ်လန်ဂျွန်ဆန်အာလီဖ်ကတော့လိုက်ဘေးရီးယားသမ္မတပါ
။ The response to our call was positive and everyone said these countries deserve the help. Not only
ကျမတို့တောင်းဆိုချက်တွေအပေါ်အပြုသဘောတုံ့ပြန်ကြပါတယ်။ဒီတိုင်းပြည်တွေကိုအကူအညီပေးရတာအကျိုးရှိတယ်လို့လူတိုင်းကပြောကြပါတယ်။ဘာလို့လဲဆိုတော့ဒီနိုင်ငံကဝေဒနာရှင်တွေကိုကယ်တင်နိုင်ုံသာမကအကူအညီပေးကြတဲ့နိုင်ငံတွေမှာလည်းဘလို့ကင်တွယ်ဖြည့်ရှင်းရမလဲဆိုတဲ့ချုပ်တင်ပြင်ဆင်မှုတွေလုပ်နိုင်ပါတယ်။ Ebola ကအနောက်အာဖရိကတခုတည်းကိုချိန်းချောက်နေတာမျိုးမဟုတ်လို့ပါ
။ဘယ်လိုပဲဖြစ်ဖြစ် Ebola ရောဂါတိုက်ဖျက်ရေးနဲ့စီးပွားရေးပြန်လည်နလန်ထူအောင်အကူအညီအပြည့်အဝပေးသွားမယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့အာမခံချက်တွေနဲ့အတူအနောက်အာဖရိကသုံးနိုင်ငံခေါင်းဆောင်တွေအိမ်ပြန်သွားကြပြီဖြစ်ပါတယ်။
ကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်ဆုံးကြံနေသေးတဲ့အချိန်မှာတော့အချင်းချုပ်ကိုမတ်သင်ကြီးထိုက်ကတလှည့်ပြောပြပေးပါဦးရှင
်။နီပေါ်နိုင်ငံကတ်တမန်ဒူမြို့တော်မှာဒီကနေ့တနင်္ဂနွေနေ့မှာလည်းပြင်းအား6.8မဂနီတူးရှိတဲ့နောက်ဆက်တွဲငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်။မနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်သေဆုံးသူအရေအတွက်ဟာလဲ2200ကျော်ရှိသွားပြီဖြစ်ပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အုံတွေလည်းအတော်များများပျက်စီးဆုံးရှုံးခဲ့ရပါတယ်။ငလျင်ဘေးဒဏ်ကနေကူညီကယ်ဆယ်ရေးအတွက်အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကလည်းအရေးပေါ်တုံ့ပြန်ကယ်ဆယ်ရေးအဖွဲ့တွေဆီလွတ်နေကြပါတယ်။ဒီကနေ့လှုပ်ခဲ့တဲ့နောက်ဆက်တွဲငလျင်ဟာကတ်တမန်ဒူမြို့တော်ရဲ့အရှိဖက်မိုင်40ကျော်မြောက်ပေးအနက်3000ကျော်မှာဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ပြီးစတူယန်မိုင်30နီးပါးကိုတက်ရောက်မှုရှိမယ်လို့အမေရိကန်ဘူမိဗေဒသုတေသနအဖွဲ့ကပြောထားပါတယ်ရှင်။ဒီကနေ့တနင်္ဂနွေနေ့မှာအီရတ်နိုင်ငံရဲ့မြို့တော်ရဲ့စီးပွားရေးအချက်အချာနေရာတစ်ဝိုက်မှာကားဘုံးပောက်ကွဲမှုတွေဇက်တိုက်ဆိုးသလိုဖြစ်ခဲ့လို့လူ9ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ရုရှားဟက်ကာတွေဟာအမေရိကန်အင်ဗျူရိုစိုက်ဘာလုံခြုံရေးအသွင်ဆောင်ပြီးအမေရိကန်သမ္မတဘရက်အိုဘားမားရဲ့လျှို့ဝှက်အဆင့်တတ်မှတ်မထားတဲ့အီးမေးလ်တချို့ကိုပြီးခဲ့တဲ့နှစ်ကဖတ်ရှုခဲ့ကြတယ်လို့အမေရိကန်သတင်းစာကြီးဖြစ်တဲ့နယူးယောက်တိုင်းသတင်းစာကြီးကမနေ့တုန်းကဖော်ပြလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တငီထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုဒီညနေခင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.